ကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုပြဿနာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြီးခဲ့တဲ့သတင်းပတ်တဲ့အလုံးလက်မဲ့ခန်းစားခွင့်တောင်းခံသူနောက်ထပ်4.4သန်းတိုးလာတယ်လို့အမေရိကန်အလုံသမားဝန်ကြီးဌာနကသတင်းပရိနေကကြေညာခဲ့ပါတယ်။အခုလိုတိုးလာတာကြောင့်အမေရိကန်နိုင်ငံမှာသတင်းငါးပတ်အတွင်းခန်းစားခွင့်တောင်းခံသူစုစုပေါင်း26သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်သတင်းပတ်အတွင်းစီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်ရေးနီးလမ်းရှာဖွေနေကြရပါတယ်။ကယောဂါကအမေရိကန်စီးပွားရေးကိုအကြီးအကျယ်ရိုက်ခတ်နေတာကြောင့်နောက်လာမယ့်အပတ်တွေမှာလည်းအလုပ်ဆုံးရှုံးရသူတွေတန်းနဲ့ချီပြီးအလုပ်လက်မဲ့ခန်းစားခွင့်တွေရှောက်ထားကြလိမ့်မယ်လို့ခန့်မှန်းရပါတယ်။1930စီးပွားပြတ်ကတ်ကြီးနောက်ပိုင်းအမေရိကန်နိုင်ငံမှာအလုပ်လက်မဲ့ဥယျာဉ်တလောက်များတာမကြုံခဲ့ရပါဘူး။အခုအတိုင်းအတာအရအလုပ်လုပ်သူ6ဦးမှာတဦးနီးပါးအလုပ်လက်မဲ့ဖြစ်လာနေတာပါခင်ဗျ။